မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာစစ်တပ်နဲ့ရဲကြောင်တိုက်ဆွန်သူ980ကျော်လာပြီဖြစ်တယ်လို့နိုင်ငံတွင်းလူသားချင်းစာနာမှုဆန်ရအခြေအနေဟာလည်းကမ္ဘာမှာအဆိုးဝါးဆုံးအနေအထားကိုအမြန်ရောက်လာနေတယ်လို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောကြားလိုက်ပါတယ်
The UN Human Rights Office now says that as of today at least 781 peaceful protesters many of them women and childrenhave been killed while
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ပြီးငြင်းကြံစွာဆန္ဒပြသူအနည်းဆုံး981ယောက်ဟာစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့တိုက်ဆုံနေရပြီဖြစ်ပြီးဒီထဲမှာအမျိုးသမီးနဲ့ကလေးငယ်အများအပြားပါဝင်နေကြောင်းနဲ့ဒဏ်ရာရသူကလည်းထောင်နဲ့ချီရှိနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကပြောကြောင်းအတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုဆိုစစ်တပ်အာဏာသိမ်းထားတာလေးလာတဲ့ကိုရောက်လာနေပြီဖြစ်ပြီးမြန်မာနိုင်ငံရဲ့အခြေအနေဟာကမ္ဘာလူသားပြဿနာနဲ့အကာအကွယ်ပေးနိုင်စွမ်းမရှိတဲ့အဆိုးဆုံးနိုင်ငံတစ်နိုင်ငံအဖြစ်ကိုအမြန်ရောက်လာနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုစိတ်ပျက်စရာအကူအညီဆက်ပြီးတွေ့နေရတယ်လို့ကုလသမဂ္ဂဌာနအဖွဲ့တွေကပြောကြောင်းလည်းပြောပါတယ်နိုင်ငံတွင်းအခြေအနေတွေပိုးပြီးဆိုးမလာအောင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဆွေးနွေးအဖြေရှာကြဖို့အပြင်အခြေခံရပိုင်ခွင့်နဲ့လူခွင့်ရေးကိုလေးစားလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကဖမ်းဆီးထားသူအလုံးကိုအမြန်ပြန်ပြီးလွှတ်ပေးဖို့အတွင်းမှုချုပ်ကရောအထူးကိုယ်စားလှယ် Christine Schreiner Wagner ကပါတတလဲလဲတိုက်တွန်းနေတာဖြစ်ပါတယ်